ိုင်ငံတကာကသိမှတ်ပြမှုနဲ့လူရဲထောက်ခံယုံကြည်မှုကိုရရှိထားတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့နိုင်ငံရေးအောင်မြင်မှုကိုအစိုးရကအယောင်မယောင်တဖြည်းဖြည်းအချိန်ဆွဲလှုပ်ဆောင်နေရလို့လက်ရှိမြန်မာနိုင်ငံရဲ့ခင်ကျင်းကိုအသက်60ရှိပြီဖြစ်တဲ့နိုင်ငံရေးကျင်းသားဟောင်းဦးစံနူကသုံးသပ်ပါတယ
်။ဒေါ်အောင်ဆန်းစုကြည်ပေါ်မှာဖြစ်နေမှုသတိထားရမယ့်ကိစ္စ။နေပြည်တော်အစိုးရဖြည်းဖြည်းချင်းအဲဆွဲရှာပြီးတော့မှိန်အောင်လုပ်နေတာ။သူ့ကစားကွက်ဖြည်းဖြည်းမှိန်အောင်လုပ်ဖြည်းဖြည်းဆွဲပြီးတော့ကစားပြရတယ
်။မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့2012ကြားဖြတ်ရွေးကောက်ပွဲကာလကျွေးကြော်ခဲ့တဲ့ဖွဲ့စည်းပုံပြင်ဆင်ရေးပြည်တွင်းငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးကိစ္စရပ်တွေထင်သလောက်ခရီးမပေါက်သေးပဲဒေါ်အောင်ဆန်းစုကြည်ဟာရခိုင်ရေးနဲ့လက်ဗရောင်းတောင်ကိစ္စတွေမှာလူလူရဲ့ယုံကြည်မှုထိခိုက်စေခဲ့တယ်လို့သူကဆိုပါတယ်ဒါရီယာနေပြည်တော်အစိုးရရဲ့နိုင်ငံရေးကစားကွက်တွေပဲလို့ဦးစံနုကမျက်နှာကိုရှုပ်မဲ့ပြီးကျွန်တော်ကိုပြောပြပါတယ်ဦးစံနုကရခိုင်ပြည်နယ်ရံပြဲမြို့ကရခိုင်မျိုးသားတဦးပါအထက်တန်းပညာသင်ကြားဖို့1984ခုနှစ်မှာရန်ကုန်မြို့ကိုတက်လာရင်အလို့သမားရေးခင်းနဲ့ဥတန်ရေးခင်းကာလဆန္ဒပြမှုတွေမှာဦးစံနုကပါဝင်ခဲ့တာပါဆန္ဒပြလူလူကိုအာဏာပိုင်တွေကစက်ငတ်တပွဲပြက်ခတ်ခဲမှုမြင်ခွင့်ကသူ့ကိုနိုင်ငံရေးလောကထဲအခြေချပေးခဲ့တာပါကျောင်းသားလူနဲ့အလို့သမားလူကိုအကြမ်းဖက်ဖြိုခွင်းမှုကဥနေဝင်အစိုးရပေါ်လူလူရဲ့မကျေနပ်မှုပုံမူကြီးထွားလာခဲ့ရမှာ1985ခုနှစ်အရေးခင်းဖြစ်ဖို့အကြောင်းဖန်လာခဲ့တာပါ1985ခုနှစ်မှာမဆလအစိုးရစန့်ကျင်ရေးလှုပ်ရှားမှုတွေကိုကျောင်းသားလူနဲ့အတူပူးပေါင်းဆောင်ရွက်ခဲ့ရာကတက္ကသိုလ်များဗဟိုပုံလိုက်တဲ့အောက်ကပုံနှိပ်ဆက်များယူဆောင်မှုဘဝနှင်းသဖြင့်ခံမတော့ရိုက်ချိုးမှုအစိုးရခေါင်းဆောင်တွေကိုအကြီးညိုပြက်စီမှုပြည်သူပိုင်ပျက်စီးဖြက်စီးမှုစာရွက်စာတမ်းဝင်ငှမှုနဲ့ရွှေတကုံဖျားပေါ်မှာသူ့ကိုဖမ်းဆီးခဲ့တာပါ
ရန်ကုန်တက္ကသိုလ်မှာဝန်ထမ်းတွေသပိတ်စခန်းဖွင့်တာနေပြီးတော့ရွှေတကုံရင်မြင်ကိုသပိတ်စခန်းရွှေပြောင်းကြတယ်။နေရာရွှေ့လိုက်တဲ့ချိန်မှာရွှေတကုံပတ်ပတ်လေးကိုဂျွန်ဆက်တည်ရဲ့နေညာမှာတတ်နေဝိုင်းလေတာပေါ့။တတ်မှာခွန်ခွန်အာယုံတဲ့2နာရီ3နာရီလောက်မှာစစ်တပ်ကဒီရွှေတကုံရင်မြင်ပေါ်တိတဲလာပြီးတော့မှချုပ်ကားကြီးတွေကိုတန်းစီပြီးတော့ရပ်ထားတယ်။အဲဒီကားတွေပေါ့ကုန်တက်ပြီးတော့မှအင်းစိန်ကိုတောက်လျှောက်မောင်
းထောင်ကပြန်လွတ်လာပြီးနောက်ရခိုင်ပြည်နယ်ကနေမိထီလာမျိုးကိုအပြီးပြောင်းရွှေ့လာတဲ့သူ့မိဘနဲ့နေထိုင်ခဲ့ပါတယ်မိထီလာမျိုးရဲ့အနီးတစ်ဝိုက်မှာဗေဒုတ်လို့ခေါ်တဲ့အဝယ်ဟောင်းတွေကိုလိုက်ရောက်ရင်းဝမ်းရည်ကိုဖြည့်ရှင်းခဲ့ပါတယ်။အဲ့ဒီအချိန်မှာဦးစံနုတယောက်ကွန်မြူနစ်ပါတီလိုလားသူတူဖြစ်နေပါပြီ။1989နှစ်မှာမဆလအစိုးရနဲ့ဗမာပြည်ကွန်မြူနစ်ပါတီတို့ငြိမ်းချမ်းရေးဆွေးနွေးခဲ့ကြပေမဲ့ဆွေးနွေးပွဲပြတ်ခဲ့ကြပါတယ်။ငြိမ်းချမ်းရေးပြတ်ခဲ့ရတာနဲ့ပတ်သက်လို့ကွန်မြူနစ်ပါတီဥက္ကဋ္ဌရဲ့လေလိုင်းအတန်လွင်ရှင်းပြချက်ကိုဝါရဖြန့်ခဲ့ရမှာ1981ခုနှစ်မှာဦးစံနုကိုအာဏာပိုင်တွေကပုံမှန်စက်ခွန်တက်တဲ့ထောင်သုံးနှစ်ချခဲ့ပါတယ်။ထောင်တွင်းတန်ချေခြင်းနဲ့နေခဲ့ရတဲ့တံတွေကြောင့်လက်ရှိမှာတော့ဥစံတို့သွေးကြောထုံးယောဂါခံစားနေရပါတယ်။မဆလဆွေရကိုလက်နက်မဲ့ဆန္ဒပြတော်လှန်မှုမအောင်မြင်မှန်းသိလာပြီးနောက်1986ခုနှစ်မှာလက်နက်ကင်တော်လှန်မှုဗမာပြည်ကွန်မြူနစ်ပါတီလှုပ်ရှားရာရှမ်းပြည်မြောက်ပိုင်းကိုထွက်ခွာခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းအခြေစိုက်ကွန်မြူနစ်ပါတီဌာနချုပ်မှာဝါရဖြန့်ချီတောင်းဝင်ကိုဦးစံနုထမ်းဆောင်ရပါတယ်။အဲဒီနောက်ကွန်မြူနစ်ပါတီတွင်ပြိုကွဲမှုဖြစ်ရာကဦးစံနုတယောက်1989ခုနှစ်မေလမှာရန်ကုန်ကိုပြန်လာခဲ့ပါတယ်။90ရွေးကောက်ပွဲမကျင်းပမီမှာတော့သူ့ရဲ့မူလဗူဒကွန်မြူနစ်ပါတီဌာနချုပ်စီပြန်သွားခဲ့ပေမဲ့ဌာနချုပ်ကိုမရောက်ခဲ့ပါဘူး။အဲဒီနောက်မှာတော့မော်လမြိုင်မြို့ငန်းတင်းရွာကဖုန်ကြီးကျောင်းမှာဒွန်လပတ်ဝစ်ရင်နိုင်ငံရေးခြေရာဖြောင်းနေခဲ့ရာက1998ခုနှစ်မှာဖြစ်ပေါ်ခဲ့တဲ့လှည်ဒန်းရိတ်ခဲမှာနောက်ွယ်ကကျိုးကင်သူဖြစ်စစ်ထောက်လိုင်းရေးကသူ့ကိုတင်ကန်းချော့ဖမ်းဆီးခဲ့ပါတယ်။နိုင်ငံရေးလှုပ်ရှားသူတွေကြားနာမည်ကြီးလာတဲ့ရခိုင်ဝန်ကြီးချုပ်ဟောင်းဦးခင်ညွတ်ရဲ့စစ်ကြောရေးဘူမိနဲ့တန်လို့ခေါ်တဲ့ရေကြီးအိုင်မှာဦးစံနုနှိပ်စက်ခံခဲ့ရပါတယ
်။ထောက်ကြံဝင်လာလို့ရှိရင်ဘေဘရှားမှာဒေဝူးစင်တာအရင်တော့အဲ့ဒီဒေဝူးစင်တာပြီးရင်တက်တာမောင်းနိုင်ကြီးနဲ့အထေးတွေဝင်တဲ့မြင်းနီလန်းလေးရှိတယ်။ရေကြီးအိုင်စခန်းဆိုအဲ့ဒီမှာပဲအဲ့ဒီညမကြီးစခန်းကိုဂျင်းနေနဲ့ရိုက်နိုင်ရမှာလက်ပြပြီးတော့ထောင်းနှလုံးလိန်ထားတဲ့ကြိမ်နဲ့နောက်ကျိုးကိုရှိတ်လိုက်ပြီဆိုရင်အေးတဲ့အဆင်ကြတော့တအားဆက်တယ်ကြိမ်နဲ့ရတာတော့ခန်းခက်တယ
်လက်ရှိမှာတော့ဦးစံနုတယောက်တကိုယ်ရဲဘဝနဲ့တင်ဖြူကဖုန်ကြီးကျောင်းတစ်ချောင်းမှာနေထိုင်နေပါတယ်သူ့ရဲ့ဘဝဟာတရားဓမ္မအရေးအောက်မှာရှိနေပေမဲ့ယုံကြည်ချက်ပြင်းထန်တဲ့နိုင်ငံရေးခံယူချက်ကိုမစွန့်လွတ်နိုင်သေးပဲနိုဝင်ဘာမှာကျင်းပဖို့ရှိတဲ့2015ရွေးကောက်ပွဲကိုအစိုးရကရွှေဆိုင်နိုင်တယ်လို့သူကသုံးသပ်ပါတယ်ဒါ့အပြင်ရွေးကောက်ပွဲမတိုင်မီကာလတွေမှာဘာသာရေးလူမျိုးရေးပြပခရီလဲဖြစ်လာနိုင်တယ်လို့သူကစိုးရိမ်တကြီးပြောပါတယ်ခင်ဗျာ